မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကမြန်မာနေသားဆောင်ရဲကင်းစခန်းတစ်ခုကိုဒီကနေ့နဲ့ပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရတယ်လို့တက်မလို့ပြောရေးဆိုခွင့်ရှိသူတူက VOA ကိုအတည်ပြုပြောဆိုပါတယ်။အဲ့ဒါဟာ ARSC အဖွဲ့ရဲ့လက်ချက်လို့တက်မလို့ကယူဆထားပြီးထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ပြောပါတယ်။ဒီတော်တွင်ချင်းပြည်နယ်ဘက်မှာမြန်မာတက်မလို့နဲ့ရခိုင်လက်နက်ကန်တပ်ဖွဲ့ AA တို့အကြမ်းတိုက်ပွဲထပ်ဖြစ်ပြီးကျေးရွာတွေအပေါ်လက်နက်ကြီးကြီးတွေကြားလာကြောင်းဒေသခံရွာသားတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မောင်တော်မြို့နယ်တောင်ပြူလက်ဝဲမြောက်ဘက်မန္တာမှ BP40 အနီးမှာရှိတဲ့မြန်မာနယ်ခြားဆောင်ရဲကင်းစခန်းတစ်ခုကိုဒီကနေ့ဂျာတာပရင်းနေ့မနက်မှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ဆန်ရတယ်လို့ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတပ်မတော်သတင်းမှကြံကြားရေးဖွဲ့သွဲဘက်တွင်မှဘုံမှုချုပ်စွန်မင်းထွန်းက PUA ကိုပြောပါတယ
်။မနက်6နာရီကျော်နောက်ကကျွန်တော်တို့အဲ့ BP40 နာကနေမြန်မာစခန်းတစ်ခုကိုနောက်ကကနေတော်ဝန်ဝင်တဲ့တုံးကြီးမှန်ဆာနဲ့ပြည်တယ်လို့ပြောတာ6တောက်ပြောတာဘယ်ဖက်ကကြတော့မှန်းလို့ပဲရမယ်။ AR က4ရရှိကုန်ပါလေ။အဲဒါ57နဲ့ကြီးလည်းကျွန်တော်မယ်လီမြေကကဘောင်းတော်ရဲ့အနောက်မြောက်ကနေနဲ့ကြာ
ဒီလိုလုံခြုံရေးအထောက်အကူပြုလက်ကြားဆောက်ရေကင်းစခန်းကိုပြေခတ်ဆက်ဆံမှုဖြစ်စဉ်အတွက်မြန်မာသောတပ်ဖွဲ့အပါဝင်တပ်မတော်ဖွဲ့ကလည်းနေမြေလုံခြုံရေးအတွက်ဆောင်ရွက်နေတယ်လို့ဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ
်။နေမြေလုံခြုံရေးကတော့တပ်မတော်နေတဲ့ဒေါ်တာလေးဆောင်ရွက်ထားတာကြီးပါလေ
။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာမြန်မာနယ်ခြားဆောက်တပ်နဲ့အာစာဖွဲ့တို့ကြားထိတွေ့ပစ်ခတ်မှုတွေကြိုကြားကြိုကြားဖြစ်ပွားလေ့ရှိပါတယ်။ဒါပြင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားအင်္ဂါနေ့နဲ့ဗုဒ္ဓနေ့တွေကချင်းမြင့်နယ်ပလဝါမြို့နယ်တွင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဘုံမှုချုပ်စွန်မင်းလုံးကဆက်ပြောပါတယ
်။ဘလမော့ပဲဆက်မှာတော့ထိပ်မှုရှိတယ်။22ရက်နေ့ကလည်းဖြစ်တယ်၊23ရက်နေ့ကလည်းကျွန်တော်ဖြစ်ခဲ့တယ်။ထိပ်ပွဲမှုအခြေအနေကတော့ဟိုစစ်ပတ်ပေါ်ပြည်တော်ရှိပါတယ်
။အဲ့ဒီတိုက်ပွဲတွင်မြန်မာတပ်မတော်ဘက်ကကြားဟရင်အကူ3တိုက်ခတ်ခဲ့တယ်ဆိုတာဘုံမှုချုပ်စွန်မင်းလုံးကအတည်ပြုပြောဆိုပါတယ်။အေအေဖွဲ့ကိုတိုက်ခိုက်ကြမှာလူအရင်ရဟင်းသုံးဖို့သမရဦးဝင်းမြစ်ကဖွင့်ပြထားတဲ့ဆိုပြီးသမတော်ကအစိုးပိုင်းကလေးကပြောထားပါတယ်။ပလဝါမြို့နယ်တွင်ဆရက်ချာဖြစ်ပွားတဲ့တိုက်ပွဲကြောင့်ကြီးရွာတွင်ထိခိုက်မှုရှိခဲ့ပြီးဒေသခံရွာသားတို့ချို့နေရကနေတိမ်းချောင်နေရတယ်လို့ဇလက်မီရွာဒေသခံတို့ကပြောပါတယ်။
ဘူရာမီကတော့ဒီစကူလရွာအနာကင်းကင်းမှာကြားတယ်ရွာကြီးတွေအပေါ်မှာလက်နေကြီးတလုံးကြားတယ်ကြားပြီးတော့ဒီရှိတဲ့ရွာမှာတလုံးကြားတယ်ထပ်ပြရတော့အခုအေးဖက်ကဒီတလန်းနေတော့ဒီပါပီရောတောင်းယူအေးဖက်ဒီချက်တွေကအခုဒီပလန်းကတော့ကျေကျေကျေအိမ်ကမှာပဲဒီကနေ့တောင်း
ဒီခိုင်ကြီးနယ်နဲ့ချင်းမြင့်နယ်ပလဝါမြို့နယ်တွင်ပိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်တမတော်အေအေရဲ့ကြံကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။ဒီနေ့မှာတော့ဒီပြည်ရဲ့ဆိုင်တိုက်ပွဲဖြစ်တာတော့မရှိဘူး။ဒါပေမဲ့လို့ဒီဗမာတမတော်ဖက်ကတော့အဲ့ဒီရေတိုးတောင်မြို့နယ်ကနောက်ပြီးပြည်တော်မြို့နယ်နဲ့ရေတိုးတောင်ကကြာပေါ့အဲ့ဒီဘက်တွေမှာလက်နေကြည့်နေမှားပြီးတော့ရေတိုးရဲ့ဆက်တိုက်ကျနေတာတော့ရှိတယ်ကြာ။နောက်ပြီးတော့ဒီပလဝါမြို့နယ်ထဲမှာလည်းပဲနော်ဒီလိုလက်နေကြည့်နေတဲ့တမေကိုဟန်ထုတ်နေတာရှိတယ်။ဒီစက်တုံးရဲ့နေရာလေးဒီလိုဒီအေးရင်းမရှိနဲ့လာပြီးတော့ဘုံကျတိုက်ခိုက်တော့တာရှိတာအကျဉ်းတိုင်းတော့ပေါ့
ဒီခိုင်ကျင်းနယ်နဲ့ချင်းမြင့်နယ်ဖလက်ဝါမြို့နယ်တွင်မြမတမတော်နဲ့ရခိုင်လက်နက်ကန်ဖွဲ့သူကြားတိုက်ပွဲတွေဆက်တက်ဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်တွင်ဒေသခံတွေရဲ့အင်အားတွေလက်နက်ကြီးကြီးစီမံတာတွေစစ်စေးမင်းများခံရတာတွေမကြားသိဆက်သွယ်မှုပုံမှန်တွေနဲ့တရားစွဲဆိုခံရတာတွေလက်ရှိနေပြီးတိုက်ပွဲဖြစ်ပွားရာဒေသကရွာသား6000နီးပါးဟာလည်းစစ်တွေတိမ်းချောင်နေရပါတယ်ခင်ဗျာ